မင်္ဂလာပါရှင်အားလုံးပြည်သူတို့ရှင်ပြည်သားပြည်သားကနာကနှုတ်ခွန်းဆက်ပါတယ်ဒီဘက်စီစမရေဦးဆုံးချက်ခိုင်ပြည်နယ်ရရင်ဖွင့်လာတာကိုတင်ပြမှာပါတောင်ကုန်းမြို့ကလက်သိန်းခံတောင်သူတူကတက်ကတိန်ထားတဲ့သူ့ရဲ့မြေတွေမှာကျူးကျော်လုကိုင်းနေဆိုပြီးတရားစွဲခံရတာနဲ့ပတ်သက်ပြီးအဖြစ်မှန်ကိုအထက်လူကြီးတွေသိစေချင်တဲ့အကြောင်း RFA ကနေတဆင့်ရင်ဖွင့်လာပါတယ်နားဆင်ကြည့်ပါရှင်
ကျွန်တော်ဥဇဝင်ပိုင်နယ်လေကို2010ကတက်ကနေပြီးတော့တောင်ကုန်းခြေဆိုင်တမစကခါငါလာပြီးတော့တိန်နေပေါ့အဲတိန်နေခါ3ညတက်သမှာ3နေပါတယ်ကျွန်တော်မြေစီမှာတက်တိန်နေမှာကျွန်တော်ပိုင်ဆိုင်တဲ့မြေကလဲက2ဧကရာကင်းက1ဧကဥယင်မြေက1ဧကခွဲစုစုပေါင်း4ဧကခွဲရှိပါတယ်2010ကတိတ်ပြီးတော့သူတို့ကအတုံးရတဲ့မှာတုံးနေဆိုတော့တက်ကပဲလာထွန်းနေခြင်းနဲ့အတိအဲ့ဒါနောက်ပိုင်းကို2016မှာ6လပိုင်းကနေပြီးတော့သူတို့ကိုင်းကိုဆင်လာတော့မြေစင်းတွေခေါ်ပြီးတော့လေအဟုတ်တယ်တုံးရတဲ့မှာတုံးနေပြီးတော့ဗားရဲခင်ဗျာမကြမ်းတဲ့မြေတွေမပါဘူးဆိုပြီးတော့သူတို့ပြန်ပြီးတော့တယ်ပြန်ပြီးတော့ကျွန်တော်ယနေ့အထိဆက်ပြီးလုပ်နေတဲ့ခါ2016ပေါ့ဆယ်လပိုင်းဆက်တည်နေကြတော့လာပြန်တဲ့တစ်ခါမြို့နယ်အုပ်ချုပ်ရေးမှုတွေမြေစင်းဦးစီးတွေအဲဘိုးကြီးနေမှုဦးတက်မှာကလာတဲ့အုပ်ချုပ်ရေးမှုပါတယ်ခင်ဗျာအဲ့ဒါလာပြီးတော့ခင်ဗျာမြေတွေအကုန်ပိတ်နေဆိုတော့တဲ့ကိုတဲ့ကနှင်းထုတ်တယ်အဲ့ခါကျွန်တော်ကမထွက်ဖက်အခုအထိဆက်ပြီးနေရပေါ့ဒီနဲ့မိုးရသေးကြတော့ကျွန်တော်လဲဆက်ထွန်းတဲ့ခါခင်ဗျမထွန်းတဲ့အဲ့လာပြီးတော့ဟာနေအဲ့လာပြီးတော့ကျွန်တော်တရားဆိုတယ်လေးလေးခွန်းနဲ့တရားဆိုတယ်ပေါ့ရဲကလာဖာနေကျွန်တော်လာဖာပြီးတော့အမကလည်းဆွတ်တယ်အဲ့ကြတယ်မမသူတို့ကျွန်တော်လည်းအားရမနေဆိုနေခင်ဗျကျွန်တော်အခုအချိန်မှာခဏရနေရတယ်ပေါ့နောက်ဆုံးနေရတယ်ပေါ့ခဲပြရတဲ့တဲ့ကလည်းကျွန်တော်ကနေပြီးတော့ဒီလဲကိုဆက်ပြီးလုပ်ခင်းတော့ပေါ့ဗျာအဲ့တော့ဝင်ရည်မိသားစုကလည်းမြတ်တယ်ခက်ခဲရှိတယ်လို့လည်းမထွက်ရတယ်ကျွန်တော်လည်းဆက်ပြီးလုပ်ခင်းတော့ပေါ့အတိုင်းမင်းကဒေါက်တာကြီးကိုအတိအကျနေတော့ဝန်ကြီးကိုအတိအကျနေတော့သမရကိုအတိအကျနေတယ
်ရန်ကုန်မြန်ကုန်းကဒေသခံတူရင်ဖွင့်လာတာကိုလည်းတင်ပြချင်ပါတယ်မြန်ကုန်းမြို့နယ်ဝီစီရန်ဒါလမ်းနဲ့ကန္နမာလမ်းတော့မှာရှိတဲ့ကန္နမာဟိုစေနာက 19.5 ဧကရှိတဲ့ကစုံကင်းကိုတက်ကတူပိုင်နေဆိုပြီးအတင်းဝင်ပြီးခြံခတ်နေပါတယ်တဲ့ဒါကိုနိုင်ငံတော်အစိုးရသိရှိစေလိုပါတယ်ဆိုပြီး RFA ကိုရှင်းဖွင့်လာပါတယ်ရှင်
ဒီမှာတဲ့ရှင်းပြချင်တာပိုင်ချင်အလုပ်သမားက100ကျော်ပါတယ်ခင်ဗျ9လပိုင်း25 26ပါတန်ရိုးအားမလာခဲ့တယ်ရင်းရောရင်းရောသူအင်အားတွေအရတက်မီဖြစ်တဲ့ပြည်ရတာဆက်တယ်ကျွန်တော်တွန်းပြီးတော့မင်းတို့ဒီကောင်းကြီးကိုပြလိုက်တာဆက်ယူတယ်ဒါတော့တက်မီကြီးကလည်းကတ်တယ်အဲ့ဒါပြောတယ်ဘုံမင်းဝင်ဆိုတာသူကြုံးကစံလန်းတောက်လျှောက်ကကျွန်တော်မေးတင်တာပေပေါင်း2000နီးနီးလောက်ရှိတယ်ဒီဘက်ကကျွန်တော်ကန္နမာမှာပေပေါင်း400ကျော်လောက်ရှိတယ်ကန္နမာလမ်းကိုမေးတင်တာအဲ့ဒါတွေပြောဝိုက်ယူကုန်ဆက်လိုက်ခါတုန်းကတော့သူကသူ့မြေဆိုပြီးတော့ဆက်တယ်ပေါ့နော်မင်းတို့ကစုံကြီးလာကြည့်ရမလို့လားလို့ပြောသူတော့ကစုံကြီးကြည့်လာပါတယ်အနည်းကောင်း60တဲ့ကျွန်တော်လက်တန်းစားတယ်ဒီလိုစင်လက်မှာ30 40 50တူကြီးညာကြီးကနေပေါ့မှမှန်တော့ညာနဲ့ရှိတယ်စင်လိုက်တင်တာဟိုတုန်းလေးကတင်တာပေါ့နော်ကိုနေရာတိတ်ဒီနေရာတိတ်ကောင်းခွင့်တွေပါသွားမယ်တုံးဝင်များတွေပါသွားမယ်ကန္နမဟိုးစုတွေပါသွားပြီတော့ဒီနေရာလေးပဲကျန်တာကျွန်တော်တို့ကသူ့ကြော်လို့ကျန်ဆက်ဆွဲတယ်တက်ကတော့ပြောဒိတ်ခါတည်းဒီကျွန်တော်တို့ခေါ်ပြီးတော့ဆိုက်ဆိုင်တာပါပဲကြောင်းနဲ့တင်တယ်ကျွန်တော်ဒီရလူတွေနားမလဲတယ်ကြောင်ရက်ရတယ်ကျွန်တော်ကအဲ့ဒါအထောက်ထားလေးရှိတယ်နော်ရက်ကြီးရဲ့ထောက်ခံချက်ရက်မီရဲ့ဖားရဲ့ထောက်ခံချက်နှစ်ပေါင်း600ရဲ့လောက်ကသူ့အိုးရဲ့ထောက်ခံချက်ကလည်းရှိတာပဲဆွေးနွေးချင်းစစ်စစ်ပြီးတာ2015 2016တစ်ကြိမ်လောက်ကျွန်တော်တို့စစ်တာတယ်ဒီကမှတ်ချက်တွေပဲပုံဖတ်တာ
ရင်းနှီးချောင်းမြို့ကဒေသခံရေဖွင့်လာတာကိုလည်းတင်ပြချင်ပါတယ်။ရင်းနှီးချောင်းမြို့တွင်လမ်းမီတိုင်တွေမီးမလင်းတဲ့အတွက်ခီးသွွားပြည်သူတွေဘေးကင်းလုံခြုံမှုမရှိဖြစ်နေတာတွေကိုရင်ဖွင့်ပြောပြလာပါတယ်
။ကျွန်တော်တို့ရင်းနှီးချောင်းမြို့နယ်ဟာမြို့ရဲ့အရှေ့က9မိုင်လောက်ရှိရယ်။အဲ့ဒီ9မိုင်လောက်မှာကျွန်တော်တို့လမ်းမီတွေထွန်းထားတယ်ပေါ့ဗျာ။ဒါကြောင့်အဲ့ဒီလမ်းမီတွေအများဆိုလို့ရှိရင်9မိုင်လောက်အရှေ့ရှိတဲ့လမ်းမှာလမ်းမီကအပွင့်20တကပိုးပြီးတော့မလင်းဘူးဖြစ်နေတယ်။အဲ့တော့အများစုကအမောင်လေးမှာကြာရောက်နေတယ်အဲ့လိုညညမှာလမ်းမီးတွေမရှိတဲ့အခါကျတော့ပြည်သူတွေကအမောင်လေးမှာသွားရတဲ့အတွက်ဉာဏ်ရည်လည်းဆိုးရရတယ်လုံခြုံရေးအဉ္စရည်လည်းဆိုးရရတယ်သွားသွားအရာရာအဆင်မပြေဘူးဖြစ်နေပါတယ်ဒီလိုလမ်းမီးတွေထွန်းကြီးကလည်းစီပင်နေပြီးတော့လာစဉ်အခွန်ဆောင်တယ်လို့လည်းကျွန်တော်တို့သိရပါတယ်စီပင်ကအခွန်ဆောင်ပြီးတော့လက်စစ်ကလမ်းမီးလင်းအောင်မလုပ်တာလားသို့မဟုတ်စီပင်ကပဲချွေးရနေရပါလားအဲ့ဒါတော့သူတို့မှပဲကိုယ်တိုင်သိမယ်လို့ထင်ပါတယ်သို့တော့ကျွန်တော်တို့ပြည်သူတွေလိုအပ်နေရတာတော့ကျွန်တော်ကြောင့်မျိုးပေါ်မှာရှိတဲ့တက်တိုင်တွေမှာမီးလင်းတာကိုပြည်သူပြည်သားတွေကကြီးကျင်ပါတယ်အလင်းရောက်အောင်ပါပဲအနေရကင်းစွာနဲ့နှောက်ချောက်ကျင်ပါတယ်ဒါကြောင့်မလို့ကျွန်တော်ကြောင့်မျိုးနဲ့မှာရှိတဲ့တက်တိုင်များအားလုံးမီးလင်းကိုသက်ဆိုင်ရာသူ့နယ်စီပင်သူ့နယ်လျှက်စစ်လူကြီးများသိစေဖို့လျှက်စစ်ဝန်ကြီးတွေသိစေဖို့လည်းကျွန်တော်အားလုံးကတစ်ဆင့်တင်ပြလိုက်ရပါတယ်ခင်ဗျာ
ဒီတစ်ခါမွန်ပြည်နယ်ဘက်ကရင်ဖွင့်လာတာကိုတင်ပြပါပါတိုင်းမျိုးလောဘကယုံကအကတိမှုတွေနဲ့ပတ်သက်ပြီးဒေသခံတဦးက RFA ကနေတဆင့်အခုလိုရှင်းပြလာပါတယ်ရှင်
။မွန်ပြည်နယ်မော်လမြိုင်ခရိုင်တိုင်းမျိုးမြို့နယ်ရဲ့လောဘကဝန်ထမ်းတွေလှုပ်ရှားနေတဲ့တဲ့ရင်ကိုပြောပြကြပါမယ်။တိုင်းမျိုးမြို့နယ်လောဘကဝန်ထမ်းတွေက ပွဲစားနဲ့ပတ်စံသုံးသိန်းပေးပြီးတော့မှတ်ပုံတင်မလုပ်လို့တစ်နှစ်ကြာသွားပြီမဲ့လဲလုံမပေးတဲ့အတွက်ပြည်နယ်ဆွေးရပြည်နယ်ဝန်ကြီးချုပ်လွတ်တော်ကထာတီတိုင်ကြခဲ့ပါတယ်ဘာမှထူးမလာပါဘူးပွဲစားမယူဘဲနဲ့ကိုယ်တိုင်သားလုပ်တာလဲပတ်စံယူပါတယ်ဖောင်ဖြေးကပုံစံသစ်ထုတ်ခဦးစည်းမှုလက်မှတ်ထိုးပေးကဖိုင်နယ်ကိုပြည်နယ်လာဝကယုံမှတင်ပေးဖို့အကြောင်းပြချက်နဲ့တိုင်နယ်မှု ေးမอยู่ပါဘူးဟိုပုတ်ဒီပုတ်နဲ့တိုင်စာတင်တဲ့လူကိုအကြောင်းကြားပြီးတော့ရှင်းပြပါတယ်1982ခုနှစ်လာဝကဥပဒေနဲ့အညီရှောက်ထားဖို့အကြောင်းကြားပါတယ်အခုလိုအားလုံးပေါင်းပြီးတော့လိန်နေတော့ဘသူကိုတိုင်ရမလဲဘသူကိုတင်ပြရမလဲမသိဘူးဖြစ်နေပါတယ်အမှန်တရားကိုတော့ပေါ်လွင်စေချင်ပါတယ်ငွေတိုးလို့ရင်လဲ3,000အိမ်ဆောင်စုစည်းရင်းလို့ရင်2,000မှတ်ပုံတင်လို့ရင်2,000ကနေ5,000အထိယူပါတယ်ပုံစံတစ်တစ်ဆောင်ထုတ်ရင် 2,000 ကျပ်ကနေပြီးတော့ 9,000 ကျပ်အထိယူပါတယ်ဒီလိုအခြေအနေတွေကိုအထက်လူကြီးတွေသိရှိစစ်ဆေးနိုင်ဖို့အတွက်ရှင်းဖွင့်လိုက်ရပါတယ်ရှင
်ဒီဘက် RFA တောထရှင်ပေးစာပြန်စာကဏ္ဍကိုဒီစာနဲ့ပဲရှင်းနာခွင့်ပြုပါရှင်နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်